မြန်မာဆရာနိုင်ဝိုင်းနေပေါ်ထိရောက်ဖိအားပေးနိုင်မှုစစ်တပ်အတွက်အဓိကဝင်ငွေရနေတဲ့တဘာတောင်းဝင်လုပ်ငန်းကိုပိတ်ဆို့တန်ခတ်အရေးယူဖို့နိုင်ငံတကာရောက်ကရင်တန်းရက်လူမှုဖွဲ့စည်းတွေစုပေါင်းတောင်းဆိုလိုက်ကြပါတယ်။အာနာသိမ့်ထားတာတနည်းလောက်ရှိလာတဲ့အခုချိန်ထိအမေရိကန်နဲ့ပြင်သစ်ကုမ္ပဏီတွေကစစ်တပ်အတွက်ဝင်ငွေရနေတဲ့စွမ်းအင်လုပ်ငန်းတွေကိုဆက်လက်ခွင့်ပြုထားတာစိတ်ပျက်စရာဖြစ်ရကြောင်းလဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ကိုရည်ညွှန်းပေးပို့ထားတဲ့အိတ်ဖွင့်ပေးစာမှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်အာနာသိမ့်လိုက်တဲ့စစ်ကောင်းဆောင်တွေဆက်ဆက်ပတ်သက်နေသူတွေနဲ့လုပ်ငန်းတွေကိုတော့အမေရိကန်နဲ့ဥရောပနိုင်ငံတွေကပိတ်ဆို့တန်ခတ်မှုတွေချမှတ်ထားတယ်လို့မြန်မာစစ်တပ်အတွက်လက်နက်တင်ပို့မှုတွေကိုနိုင်ငံတကာတိုက်တန်နဲ့တိုက်မြစ်ဖို့လဲတိုက်တွန်းနေတာဖြစ်ပါတယ်။အနောက်နိုင်ငံတွေရဲ့အရေးယူတန်ခတ်မှုတွေကိုကြိုဆိုပေမဲ့မြန်မာစစ်တပ်ပေါ်လက်တွေ့ဖိအားတွေဖြစ်လာဖို့စွမ်းအင်လုပ်ငန်းကရရှိနေတဲ့ဝင်ငွေတွေကိုဖျက်တောက်ဖို့လိုအပ်တဲ့အကြောင်းလဲတကြွလှရှားသူတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။